မြန်မာနိုင်ငံမှာမုံတိုင်းနဲ့ခံခဲ့ရတာ6ရက်ပြည်ပြီဖြစ်ခဲ့ပေမဲ့မြန်မာနိုင်ငံထဲကိုနိုင်ငံတကာအထောက်ပံ့တွေအလုံးအရင်းနဲ့ရောက်မလာနိုင်သေးပါဘူး။တည်ကျင်မှုနဲ့ပျက်စီးမှုသတင်းတွေကတော့တနေ့တခြားတိုးပွားလာနေပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံတကာအကူအညီရယူရေးအကြအတဲ့ပြဿနာကို VOA မြန်မာပိုင်းဌာနမှဦးတန်းလင်ထွန်းကအခုလိုသုံးသပ်တင်ပြပေးထားပါတယ
်။မြန်မာစစ်အစိုးရရဲ့ရုပ်မြင်သံကြားမှာအိန္ဒိယလေတပ်ထိုင်းလေတပ်တရုတ်လေရင်လောနိုင်ငံကလေရင်ကုလသမဂ္ဂလေရင်စသဖြင့်လေရင်ကြီးတွေဆိုက်ရောက်ပြီးအကူအညီတွေချပေးနေတာကိုပြသနေပြီးအခြေအနေဟာလည်းပုံမှန်ပြန်ရောက်လာပါတော့မယ်ဆိုတဲ့သဘောကိုပြောဆိုကြေညာနေပေမဲ့ဒီအကူအညီတွေဟာမြန်မာပြည်မှာဖြစ်ခဲ့တဲ့အခြေအနေနဲ့နှိုင်းယှဉ်ဆင်ပါစပ်နှမ်းပက်တလောက်သာရှိနေအောင်မယ်ဆိုတာထင်ရှားနေတဲ့အပြင်ကမ္ဘာကပ်ဘေးဒုက္ခဆိုင်ရာကျွမ်းကျင်သူတွေကလည်းအခုလက်ရှိအခြေအနေမှာနောက်ဆက်တွဲဖြစ်လာနိုင်တဲ့ယောဂကပ်ဘေးနဲ့ငတ်မှုမှုဘေးအန္တရာယ်တွေအလွန်ကြီးမားနေကြောင်းသတိပေးပြောဆိုနေကြပါတယ
်။ Any delays are going to be potentially critical.
အခုလိုပြောသွားသူကတော့ကုလသမဂ္ဂလူသားချင်းစာနာတဲ့ထောက်ပံ့မှုများအရေးဆိုင်ရာလက်ထောက်အတွင်းမှုချုပ် John Holmes ဖြစ်ပါတယ်။သူထောက်ပြသွားတဲ့နောက်ဆက်တွဲဘေးဒုက္ခအန္တရာယ်အခြေအနေတွေကိုကော်မူးမြို့နယ်တွေကလေဘေးဒုက္ခတဲ့အမျိုးသမီးတူရဲ့ပြောကြားချက်ကလည်းသက်သေခံနေပါတယ်
။ညနေသားတော်မရှိဘူးလို့ပြောတာ။ဒီတိုင်းနဲ့ပြောတော့ဝယ်စရာလည်းမရှိတော့ဘူး။ဒီရောဝါးတွေပါကြီးလည်းခုံးလို့မရတော့ဘုံပြုံတော့
ဒီလိုကုညီယာမဲ့ဖြစ်နေတဲ့လေဘေးဒုက္ခတွေအနေနဲ့မြန်မာစစ်အစိုးရရဲ့ရုပ်မြင်သံကြားမှာပြသနေတဲ့တိုင်းမှုတက်မမှုကြီးများရဲ့နယ်လှည့်အခမ်းအနားတွေနဲ့အကူအညီပေးအပ်ပွဲအခမ်းအနားတွေစီကိုလက်လန်းမိမမိကတော့အသေးချာမသိနိုင်ပါဘူး။ရန်ကုန်မြို့ကန်တူကဆိုရင်ရုပ်မြင်သံကြားမှာဒီလိုရှိုးပြနိုင်ငံရေးအမျက်ထုတ်နေမယ့်အစားစစ်တပ်အနေနဲ့လူထုကိုထိထိရောက်လက်တွဲကူညီပေးသင့်ပါတယ်လို့ပြောဆိုခဲ့ပါတယ်။တခြားစစ်ဗိုလ်ချုပ်ကြီးတွေကသာတွေ့နေရပြီးခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့မိသားစုဒီလိုအရေးပေါ်အခြေအနေမှာလူထုမြင်ကွင်းကနေပျောက်ကွယ်နေတာကိုလည်းထောက်ပြပြောဆိုခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေဟာမြန်မာစစ်အစိုးရအနေနဲ့ကိုယ်တိုင်ကင်တွဲဖြေရှင်းပေးဖို့ကူညီပေးနိုင်ဖို့လုံးဝမတတ်နိုင်တဲ့အနေအထားမှာရှိနေပြီးနိုင်ငံတကာအကူအညီတွေကိုတောင်းခံနေပေမဲ့အကူအညီတွေပေးယုံပေးပြည်ရင်းကိုဝင်ရောက်ပြီးလိလာမှုတွေအကဲဖြတ်စီစစ်မှုတွေမလုံနဲ့ဆိုတဲ့သဘောဟန့်တားထားသလိုဖြစ်နေတာမို့ဘေးဒုက္ခသင့်နေသူတွေအတွက်ရက်ကြာလေးဒုက္ခတွေပိုဆိုးလာမဲ့အခြေအနေဖြစ်နေပါတယ်။ဒါကြောင့်ပဲမြန်မာစစ်အစိုးရနဲ့မိတ်ဖက်နိုင်ငံကြီးဖြစ်တဲ့အိန္ဒိချင်းတရုတ်အစိုးရကတော့အခုလိုပန်ကြားလာခဲ့ရပါတယ
်။中缅呢是友好的邻邦为帮助缅甸人民，
ကြုံတွေ့နေရတဲ့ကပ်ဘေးဒုက္ခကြီးကနေအမြန်ဆုံးလွတ်မြောက်နိုင်မှုအတွက်မြန်မာစစ်အစိုးရအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့အကြံဉာဏ်တွေကိုရယူပြီးပူးပေါင်းဆောင်ရွက်ပေးသင့်ပါတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာဂျင်ကန်းကပန်ကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ကနဦးမှာမြန်မာနိုင်ငံရန်ကုန်မြို့အမေရိကန်တန်ရုံးကနေတဆင့်ဒေါ်လာ2,500ကမ်းလှမ်းခဲ့ပြီးနောက်ထပ်ဒေါ်လာ3,000အကူအညီပေးပါမယ်လို့လည်းကမ်းလှမ်းထားပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကနေတဆင့်လေရင်တွေနဲ့အကူအညီတွေပေးပို့ဖို့အစီအစဉ်ဟာမနေ့ကမဖြစ်ခဲ့ပါဘူး။ထိုင်းနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအဲရစ်ဂျွန်ကအခုလိုပြောပါတယ
်။ I don't know whether they rescinded the decision or whether it was a miscommunication.
အစိုးရကဒီလိုလေချောင်းကအကူအညီတွေပေးမယ်ဆိုတာကိုမြန်မာအစိုးရကလက်ခံမဲ့သဘောအမေရိကန်ပြည်ထောင်စုအနေနဲ့ရောဂျားကနေဝင်ပြီးညှိနှိုင်းပေးနေတဲ့ထိုင်းလီဒါဘက်ကပါယူဆခဲ့ကြပေမဲ့တကယ်တမ်းမှဖြစ်မလာခဲ့ပါဘူး။ကျွန်တော်တို့ယူဆလွဲခဲ့တာလားမြန်မာစစ်ကောင်းဆောင်တွေကလက်မခံဖို့ဆုံးဖြတ်ခဲ့တာလားတော့မသိနိုင်သေးပါဘူးလို့တန်အမတ်ကြီးအဲရစ်ဂျွန်ကရှင်းပြသွားတာပါမြန်မာနိုင်ငံကိုထိထိရောက်ကူညီရေးမှာအခုလိုနှောင့်နှေးနေရတဲ့နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာကူညီရေးအဖွဲ့ရဲ့အကြီးအကဲမစ္စတာကေလူးကလည်
း The problem that the entire international community is facing right now is
အခုကိစ္စဟာကြီးမားတဲ့ပြဿနာကြီးဖြစ်တဲ့အတွက်ဘေးဒုက္ခဒဏ်ခံရတဲ့နေရာတွေမှာဘယ်လောက်အတိုင်းအတာအထိအကူအညီတွေလိုလဲဘာတွေလုပ်ရမလဲဆိုတာကိုကြေကြေပြန့်ပြန့်ပူးပေါင်းညှိနှိုင်းသွားဖို့လိုပါတယ်လောလောဆယ်မြန်မာနိုင်ငံကလက်ခံလိုက်တဲ့ကုလသမဂ္ဂလေလာရေးအဖွဲ့ဝင်၄ဦးလောက်နဲ့မလုံလောက်ပါဘူးလို့ရှင်းလင်းသွားခဲ့တာပါကုလသမဂ္ဂအနေနဲ့လူသားဒုက္ခတွေကိုကြားဝင်ဖြေရှင်းပေးဖို့အတွက်သက်ဆိုင်ရာနိုင်ငံအစိုးရရဲ့ခွင့်ပြုချက်ကိုစောင့်မနေပဲဝင်ရောက်ဆောင်ရွက်ခွင့်ရှိတယ်လို့သတ်မှတ်ထားချက်ကိုအသုံးပြုဖို့ပြင်သစ်နိုင်ငံသားရေးဝန်ကြီးကနေဦးဆောင်ပြီးတိုက်တွန်းမှုတချို့ရှိခဲ့ပေမဲ့ဒီကိစ္စဟာလောလောဆယ်မှာအကောင်းဆုံးဖြေရှင်းမဲ့နည်းလမ်းတစ်ခုမဟုတ်သေးဘူးလို့ပယ်ချထားခဲ့ကြပါတယ်ဂျာမနီနိုင်ငံသားရေးဝန်ကြီး Frank Walter Steinmeier ကတော့
Ich nutze deshalb diese Gelegenheit, um auch von hier aus.
ဘေးဒုက္ခရောက်နေသူတွေကိုနိုင်ငံတကာကကူညီပေးဖို့အရေးလမ်းပိတ်ထားတဲ့မြန်မာစစ်အစိုးရအနေနဲ့နိုင်ငံတကာအကူအညီတွေကိုအတားအဆီးမရှိအများဆုံးခွင့်ပြုပေးဖို့နောက်ထပ်တစ်ကြိမ်မြစ်တာရက်ခံပါရစေလို့ပဲဂျာမန်နိုင်ငံသားရေးဝန်ကြီးကပြောကြားသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။